မေရိကန်နိုင်ငံအနောက်ပိုင်းကော်လိုရာဒိုပြည်နယ်မှာရှိတဲ့ Planned Parenthood အဖွဲ့ရှိရာကျန်းမာရေးအဆောက်အုံကိုတောက်ချနေကတနက်သမားတယောက်ဝင်ပစ်ခဲ့တာကြောင့်ရဲအရာရှိတယောက်နဲ့အရက်သားနှစ်ယောက်တို့သေဆုံးသွားပါတယ်။ Colorado Springs မြို့မှာ9နာရီကြာအောင်ပစ်ခတ်တိုက်ခိုက်မှုဖြစ်သွားပြီးတဲ့နောက်အသက်59နှစ်အရွယ် Robert Louis Dia ကရဲရဲစီကိုလက်နက်ချအညံခံလိုက်တယ်လို့ရဲဘက်ကဆိုပါတယ်။အဆောက်အုံထဲမှာပောက်ကွဲစေတဲ့ပစ္စည်းတွေခြံထားခဲ့ခြင်းမရှိကိုလည်းရဲဘက်ကစစ်ဆေးနေပါတယ်။တနတ်သမားစီမှာပစ္စည်းရတွေထည့်ထားတဲ့အိတ်တလုံးပါလာခဲ့တာကြောင့်စိုးရိမ်မှုတွေတိုးလာနေတယ်လို့အာဏာပိုင်တွေကဆိုပါတယ်။ဒီနေရာမှာအလုပ်တွေပြန်စနိုင်ဖို့အနာရီအတော်များများဒါမှမဟုတ်ရက်နဲ့ချီပြီးကြာနိုင်တယ်လို့ကော်လိုရာဒိုရဲဌာနပြောခွင့်ရသူဒူဘိုကက်သရင်းဘတ်ကလေးကပြောပါတယ်။အခင်းဖြစ်ပွားရာမှာသေဆုံးသွားတဲ့ရဲအရာရှိကတော့အသက်44နှစ်အရွယ်ဂါရက်ဆွာဆေးဖြစ်ပြီးလူ6ယောက်လည်းဒဏ်ရာရသွားခဲ့တာပါ။ကိုယ်ဝန်ဖျက်ချတဲ့လုပ်ငန်းတွေလှုပ်ဆောင်ပေးတဲ့ Planned Parenthood ကျန်းမာရေးဌာနကဝန်ထမ်းအလုံးနဲ့လူနာတွေကိုခေါ်ထုတ်လာနိုင်ပြီလို့ဆိုပါရယ်။ဒီပစ်ခတ်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုဗဟိုအစိုးရအေဂျင်စီတွေနဲ့ဒေသခံရဲတွေကပူးပေါင်းလုပ်ကိုင်နေတာပါ။ဒီလိုပစ်ခတ်ရတဲ့အကြောင်းရင်းကိုတော့ခုထိမသိရသေးဘူးလို့အာဏာပိုင်တွေကဆိုပါရယ်ရှင်။